မ္မကျေးရဲ့မှာလူမှုစီးပွားရေးပြောင်းလဲလာဖို့ကိုကမ္ဘာ့ဗန်အုပ်စုနဲ့ပညာအလင်းပွင့်မြန်မာသုတေသနအဖွဲ့တို့ဖူးတွဲရေးသားထားတဲ့အစီအင်္ဂါစာတစ်စောင်မနစ်ကထွက်လာပါလေ။ငါးကြိမ်မြောက်နေလေသုတေသနလို့ဆိုပါတယ်။မကွေးမန္တလေးအရာဝတီချင်းရခိုင်ရှမ်းစတဲ့တိုင်းနဲ့ပြည်နယ်ကကျေးရွာ54ရွာမှာသုတေသနလုပ်ပြီးရေးသားထားတာပါပဲ။သုံးနှစ်အတွင်းပြောင်းလဲလာပုံကိုလေ့လာတင်ပြထားပါလေ။တိုးတက်ပြောင်းလဲလာတဲ့နေရာရှိသလိုဆင်းရဲတွေကမတက်နိုင်တဲ့ဒေသတွေလည်းရှိနေပါသေး။အလုပ်သမားမရနိုင်တာကလည်းပြဿနာဖြစ်ပါလေ။ရွာသူရွာသားတွေကအတိုးတက်တာစွာငွေချေးနိုင်တဲ့အခြေအနေရောက်လာပါလေ။အစိုးရကပေးမဲ့ဝန်ဆောင်လုပ်ငန်းကိုမျှော်လင့်နေကြပြီးမျှော်လင့်တယ်လို့ဖြစ်မလာရင်ဆန္ဒပြမှုအဆင်ပြေမယ်လို့ဆိုပါတယ်။အလွယ်တကူငွေချေးနိုင်အောင်မြမလေယာဉ်လုပ်ငန်းဖွံ့ဖြိုးရေးဘဏ်ကစီစဉ်တာဟာတောင်သူလယ်သမားကိုအကျိုးရှိစေပါတယ်။ဒါပေမဲ့မြေရမောက်ဖို့နေရှိသူကပူဇော်ပေးနေတာမို့ချမ်းသာတဲ့လေသမားကြီးတွေကရှင်းသာတယ်လို့ဖြစ်နေပြီးမြေရမဲ့တွေနဲ့လူငယ်တွေနဲ့အမျိုးသမီးတွေဟာချင်းွေရစရာအတွက်အကဲအကဲကျုံနေတာပဲဖြစ်ပါတယ်တဲ့
2012မှာပြဋ္ဌာန်းတဲ့ရက်ကွက်နဲ့ကျေးရွာအုပ်စုအုပ်ချုပ်ရေးဥပဒေအကောင်အထည်ဖော်ချိန်ကစပြီးကျေးရွာအဆင့်အုပ်ချုပ်ရေးမှာလုပ်ပိုင်ခွင့်တွေပြောင်းလဲသွားပါတယ်ရွေးကောက်ပွဲလုပ်တဲ့ကျေးရွာအုပ်စုအားလုံးမှာရခိုင်အုတ်ချုပ်ရေးမူဟောင်းတဝက်နီးပါးကိုဖယ်ရှားလိုက်တာတွေ့ရပါတယ်ဒီလိုအုတ်ချုပ်ရေးမှာအပြောင်းအလဲရှိလာပေမဲ့ကြေးရွာ80ရာခိုင်နှုန်းမှာလူမှုဆက်ဆံရေးကောင်းမွန်တာတွေ့ရတယ်လို့ဆိုပါတယ်ဒါပေမဲ့လူမှုစီးပွားရေးအဆင့်အတန်းနှိပ်ကျသူတွေဟာကြေးရွာလုပ်ငန်းတွေမှာပါဝင်လုပ်ကိုင်နိုင်ဖို့အဟန့်အတားရှိနေစေဖြစ်ပါတယ်ကြေးရွာပြင်ပကစီးပွားရေးလုပ်ငန်းကိုအားထားလာကြပြီးရွှေပြောင်းလုပ်ကိုင်မှုတွေများပြားလာတာမို့လူမှုရေးသွေးစည်းမှုအားနည်းလာပုံကိုလည်းထောက်ပြပါရယ်ကြေးရွာအုပ်ချုပ်ရေးမှုဩဇာအာဏာကျဆင်းလာတဲ့အတွက်စုပေါင်းလုပ်ငန်းကိုလှုပ်ဆော်ဆောင်ရွက်ရမှာအခက်အခဲဖြစ်နေတဲ့ကြေးရွာတွေရှိလာတယ်လို့ဆိုပါရယ
်ကြေးရွာအဆင့်အခြားအဖွဲ့အစည်းတွေမှာလည်းအကန့်အသတ်နဲ့ပြောင်းလဲလာပါရယ်အခုဖွဲ့စည်းလိုက်တဲ့ကြေးရွာအထောက်အကူပြုကော်မတီဟာရွာတိုင်းမှာရှိတာမဟုတ်ပါဘူးရှိတဲ့ရွာမှာလည်းတိတ်ဩဇာရှိတာမဟုတ်ပါဘူးNGO အဖွဲ့အစည်းဦးဆောင်တဲ့ကျေးတဲ့ဖွံ့ဖြိုးရေးကော်မတီဟာစီမံကိန်းတို့ကဥသာပေးဆောင်ရပြီးကျေးရွာတစ်ခုလုံးကိုအုပ်ချုပ်ဖို့ကိစ္စမှာတော့ထိရောက်မှုမရှိဘဲဖြစ်နေပါတယ်။ကျေးရွာရမီရဖွဲ့အဖွဲ့တွေဩဇာတိတ်ကမှကြာဆင်းလာတာတွေ့ရတယ်ဆိုပေမဲ့ရှေးကရှိခဲ့တဲ့လူမှုရေးနဲ့ဘာသာရေးအဖွဲ့အစည်းတွေကတော့အပြောင်းအလဲမရှိတာများပါတယ်။အမျိုးသမီးကိုနေရာပေးတဲ့စီမံကိန်းမှာတော့အမျိုးသမီးပါဝင်လုပ်ကိုင်ဖို့ခက်ခဲနေတာတွေ့ရပါတယ်။
ဒီလက်အတိုင်းဝန်းဟာသူတို့ရဲ့ဖွံ့ဖြိုးတိုးတက်ရေးကိုသူတို့ဘာသာဆုံးဖြတ်ပြီးလုပ်ကိုင်နိုင်တဲ့အရေးအသွေးမဲပါနေတော့မယ်လို့ဆိုပါတယ်။သူပြေသနာလုပ်နေစဉ်ကာလမှာကြေးရပညာရေးအခြေခံအဆောက်အအုံနဲ့ချင်းငွေအစိုးရကတိတိတသာတိုးပေးပါလေ။ဒါကလည်းရွာကတောင်းဆိုတာမဟုတ်ဘဲအထက်ကဆုံးဖြတ်ပြီးချမှတ်ပေးတာဖြစ်ပါတယ်။ကြေးလက်ဆိုင်ရာဆုံးဖြတ်ချက်တွေကိုမြို့နယ်အဆင့်မှာချမှတ်ကြတာများတာမို့ကြေးလက်ဘဝနဲ့ကင်းကွာနေပါတယ်။မြို့နယ်ဖွံ့ဖြိုးရေးအထောက်အကူပြုကော်မတီဟာဒေသခံပြည်သူအကျိုးစီးပွားကိုကိုယ်စားပြုရမှာဖြစ်ပေမဲ့ကော်မတီဝင်တွေဟာမြို့နယ်နီးကပ်စွာနေထိုင်တဲ့ဒေသခံထိပ်ပိုင်းလွှာတွေဖြစ်နေပါတယ်။အစိုးရဝန်ဆောင်မှုကိုမကျေနပ်တဲ့အခါနိုင်ငံရေးပါတီနဲ့တက်ကြွလှုပ်ရှားသူတွေကရွာသားတွေကပူညီပါတယ
်။သူတိတ်သနာလုပ်တဲ့ကြေးရွာတွေအားလုံးဟာ LIFT List လို့ခေါ်တဲ့ Livelihood and Food Security Trust Fund အပင်မင်းဝါကြောင့်လည်းစားနပ်ရိက္ခာဖူလုံကြီးရံပုံကြီးအဖွဲ့ဆိုတဲ့အလူရှင်အဖွဲ့ရဲ့ထပ်ပတ်မှုကိုရရှိကြပါလေ။ဒီရံပုံကြီးအဖွဲ့မှာလည်းနိုင်ငံခြားအဖွဲ့အစည်း73ခုပါဝင်ပါလေ။ဒီရံပုံကြီးအဖွဲ့ကထပ်ပတ်တဲ့အကူအညီအပြင်အခြားအလူရှင်တွေရဲ့အကူအညီကိုလည်းရတဲ့နေရာဟာချင်းပြင်းနေဖြစ်ပါလေ။ကျင်းတဲ့ဖွံ့ဖြိုးရေးကော်မတီတွေဟာစီမံကိန်းပြည်ရနဲ့ပြက်ပြက်သွားကြတာများတဲ့အတွက်ကျင်းတဲ့ဖွံ့ဖြိုးတိုးတက်ရေးမှာအလူရှင်စီမံကိန်းတွေဘယ်လောက်ကူညီခဲ့တယ်ဆိုတာအနည်းငယ်တော့သိနိုင်ပါသေးတယ်။လက်ရှိကျေးတဲ့အုပ်ချုပ်ရေးစနစ်အရာကျေးရွာတွေဟာသူတို့ရဲ့ဖွံ့ဖြိုးတိုးတက်ရေးမှာတက်ကြစွာပါဝင်ခြင်းမရှိသေးဘူးလို့ဆိုပါတယ်။ကျေးရွာကိုပြောရေးဆိုခွင့်နဲ့လုပ်ပိုင်ခွင့်ပေးနိုင်တဲ့အုပ်ချုပ်ရေးစနစ်ကိုကျင့်သုံးနိုင်ဖို့အတွက်လက်ရှိစီကံနည်းလမ်းကိုတုံ့တက်ပြီးပြင်ဆင်ဖို့လိုပါတယ်။ဒီနေရာမှာကျေးရွာအုပ်ချုပ်ရေးမှုကိုလုပ်ပိုင်ခွင့်ပြန်လည်ပေးရတာမျိုးနဲ့ ေးရွာဖွံ့ဖြိုးမှုထောက်ပံ့ရေးကော်မတီကိုပြန်လည်အားပြေတာမျိုးတွေလည်းရှိတာနိုင်ပါလေ။ခြေနဲ့ဖွံ့ဖြိုးရေးကိုမြို့နယ်ကမလုပ်နိုင်တဲ့အတွက်ဖွံ့ဖြိုးရေးအခွင့်အရေးကိုခြေနဲ့မြို့နယ်ဆက်သွယ်လုပ်ခိုင်းရမယ်လို့ကမ္ဘာ့ဘာအုပ်စုနဲ့ပညာအလင်းဖွင့်မြန်မာသုတေသနအဖွဲ့ရဲ့အစီရင်ခံစာမှာဖော်ပြထားပါလိမ့်မယ်။